ရှင်များခင်ဗျာမချာသေးခင်နေ့တည်းကစလို့တရင်မီရလွတ်လပ်ခွင့်နေအထိုက်လျောက်ရလာတဲ့မြန်မာနိုင်ငံမှာအစိုးရပြောင်းလဲဖြစ်လာတဲ့အခါမှာတရင်လွတ်လပ်ခွင့်နေအပြည့်အဝရလာနိုင်သလားမီရနဲ့ပတ်သက်လို့အခုစိုးရလက်ထက်မှာလုပ်ခဲ့ရတဲ့နေရာမှာနောက်စိုးရလက်ထက်ကျရင်ရောဆက်လုပ်တင်တာဘာတွေရှိတယ်လဲရပ်ပြစ်တင်တာတွေရောဘာတွေရှိမလဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့လက်ရှိစိုးရလက်ထက်မှာမီရလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရည်ရွယ်သဘောထားကိုသိချင်ပါတယ်ဒီလက်ရှိဆိုတာတတန်းအတွင်းမှာတော့ဒီပြည်ပမှာပုဂ္ဂလိကသတင်းစာတွေ channel တွေထုတ်လာနေတာတွေရှိပါတယ်။တိုင်းနာဘာသာရေးနဲ့ထုတ်တဲ့စာဆောင်တွေလည်းရှိလာပါတယ်။ဒီနိုင်ငံခြားသတင်းဌာနတွေဆိုလို့ရှိရင်လည်းလွတ်လပ်တဲ့သတင်းယူခွင့်တွေလည်းရလာပါတယ်။ဒီလိုမျိုးတုတ်တက်မှုတွေရှိရဆိုပြီးတော့လည်းအစိုးရတောင်းရှိသူတွေကမကြာခဏဆိုသူပြောလို့လည်းရှိပါတယ်။ဆိုတော့ဒါတွေကသတင်းလွတ်လပ်ခွင့်အခြေအနေကိုတကယ်ရောင်းပြန်ထင်ရတဲ့အခြေအနေမျိုးလား။တခြားတုတ်တက်မှုဆွေးနွေးမှုအနေနဲ့ရောဘာတွေများရှိခဲ့ပါသလဲဆိုတာဒီမန္တလေးမြို့ကသတင်းစာဆရာဆရာဦးကျော်ရင်မြင့်တဘောတော့အရင်ဆုံးကြားချင်ပါတယ်ဆရာဆွေးနွေးပြပါခင်ဗ
ျဟုတ်တယ်ပါခင်ဗျဒီအစိုးရစိတ်လက်ထက်မှာပုဂ္ဂလိကသတင်းစာတွေထုတ်ခွင့်ရလာတာကိုကျွန်တော်ကြိုးစားပါတယ်အဲနောက်တစ်ခါစပီစီစီရေးကလည်းအရင်ကတင်းနေချက်ချက်နဲ့နေပြီးတော့ဖြတ်တော့တင်ထုတ်လို့နေရနေပြီးတော့ထုတ်ကင်လုပ်လိုက်တာဒါလည်းတိုးတက်လာတယ်လို့မြင်ပါတယ်ဒီအစိုးရစိတ်လက်ထက်မှာစပီလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အရင်နဲ့ဆိုင်ရင်အများကြီးတိုးတက်ပါတယ်ဗ
ျဟုတ်ကဲ့နောက်ကျွန်တော်ဒီဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ NHK ကဆရာဦးတရာသွေးလဲကျွန်တော်လေးလိုက်မှမှာရောက်နေပါတယ်။ဆရာဦးတရာသွေးသဘောထားလဲဆွေးနွေးပါဦးခင်ဗျာ။အခုကျွန်တော်တို့ဒီအခုလက်ရှိအစိုးရလက်ထက်မှာပေါ့လေမီဒီယာနဲ့ပတ်သက်လို့သတင်းစာ channel တွေတော်တော်များထုတ်ခွင့်ပြုရတယ်။နိုင်ငံသားသတင်းတောက်တွေလည်းဟိုဝင်ဝင်နေအရင်နဲ့ဆိုင်ပို့ပြီးရလာတယ်ဆိုတာမျိုးပေါ့လေရှိလာတယ်ဆိုတော့ဒီပြီးခဲ့တဲ့ဒီအခုလက်ရှိဒီအစိုးရလက်ထက်မှာစော်ရွက်ခဲ့သမျှတွေထဲမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဘလောက်များဟိုတိုးတက်မှုရှိသလဲနောက်တစ်သက်ဟိုလိုအပ်နေရာတွေရောဘာတွေများမြင်မိလဲဆရာအနေနဲ့
အဒီကတော့ဒီစင်စာပေါ့နော်ဒီစင်စာပြီးဖြတ်တဲ့ကိစ္စစင်စာအဖွဲ့ကိုဖြတ်သိမ်းပေးလိုက်တာကတော့အဓိကတိုးတက်မှုပေါ့အဲဒီနောက်ပိုင်းမှာကျွန်တော်တို့ဒီထဲမှာရှိတဲ့သတင်းစာတွေကလောလောနဲ့ရေးခွင့်ရလာတယ်။ဒါတခုပဲအားလုံးကပြဿနာကြုံနေရတာကအဲဒီရေးတဲ့အခါမှာရေးသားမှုတွေနဲ့ပတ်သက်ပြီးတချို့ကိစ္စတွေပေါ့နည်းနည်းစမ်းစစ်စစ်တဲ့မှာစီရေးသတင်းလိုကိစ္စမျိုးတွေတော့တခါနိုင်ငံတော်ကြီးခဲလို့မျိုးပုဂ္ဂိုလ်မျိုးဝေဖန်ရေးသားတဲ့ကိစ္စမျိုးတွေတော့တခါဘာသာရေးနဲ့ပတ်သက်လို့လာပါလိုက်ဒီလိုနေစပတ်တလို့ရေးသားကိစ္စမျိုးတွေမှာတော့ပြဿနာရှိရပါတော့ရှိရဆိုတာကစင်စာမရှိတော့တဲ့ခါကျတော့တစ်ဖက်မှာပါကနေပင်လာလဲဆိုတော့ကျွန်တော်တို့တရားဆွဲခံတဲ့ကိစ္စတွေရေးယူခံတဲ့ကိစ္စတွေနောက်ပြီးတော့အရေးယူရဲ့အခါမှာလဲဟိုကျွန်တော်တို့ဒီမတန်တဆဘောတော့ပြည်တံကိုကြီးကြီးလေးလေးချတဲ့ကိစ္စမျိုးတွေပေါ့နော်ဆိုဒီလိုကိစ္စမျိုးတွေရှိလာရှိတဲ့ခါကျတော့ကျွန်တော်တို့တင်းနေရအရင်လိုတိဖြတ်တာမျိုးမရှိတော့ဘူးဆိုတော့လည်းပဲကျွန်တော်တို့ဒီအရေးယူခံမယ်ဟာတရားဆွဲခံမယ်အကြီးရနေပြီးတော့လေးပင်လဲဆိုတော့ကိုယ့်အကူစံစားဖျက်ရတဲ့သဘောတွေရှိလာတယ်ပေါ့ဗျာ။ဆိုဒီလိုအနေထားလေးတွေအဲ့တော့ကျွန်တော်တို့ရှိမှာတော့စိုးရက်ရှင်လို့တယ်။ဒီဘက်ကတော့ဟိုဒီကျွန်တော်တို့လိုလိုရေးသားဖို့ဆိုတော့ရပါမယ်လေဒီလိုမျိုးကျွန်တော်တို့ဖိအားမရှိဘူးဆိုလို့ရှိလို့ကျွန်တော်ဒီထက်ပို့ပြီးတော့ကျွန်တော်တို့ကောင်းမွန်တဲ့ကျွန်တော်တို့ဒီတရင်းလောကကိုကျွန်တော်တို့ကြည့်ဖောက်ဆိုင်မှာပေါ့
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်ဒီသမ္မတတရင်းချာနေရတရင်းတော့ကျောက်ဒီမက်ရွှေမုံလည်းရှိနေပါတယ်ဆိုတော့မက်ရွှေမုံရဲ့သဘောထားလည်းဆွေးနွေးပါအောင်ခင်ဗျာကျွန်တော်လက်ရှိအစိုးရတက်တန်းမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့အစိုးရကောင်ပါတယ်များမြင်မိလဲ
လက်ရှိသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဒီအရင်ထက်ဆိုင်အထိုက်လေးယောက်ဒီလွတ်လပ်ခွင့်ရှိလာတာတော့ရှိတယ်ဒါပေမဲ့အခုရှိတာကဒီရေးသားတဲ့အပေါ်မှာခုနကကိုတီရသေးပြောသလိုပေါ့ရေးသားတဲ့အပေါ်မှာဟောဒီစံစာပိုင်းပတ်သက်လို့ရှိရင်ဟိုအရင်တော့ဖြတ်တောက်တာတွေကိုရှိလို့ဒီဟာတက္ကဏပဲရှိခဲ့ပဲအခုချိန်မှာတရားစွပ်စုံမှုကအလွယ်တကူကတက္ကဏမှာဖြစ်နေတယ်ဘယ်လိုလဲဆိုတော့ဥမာတက်ပိုင်းဆိုင်ရာသတင်းတွေဆိုရင်မီဒီယာနဲ့တစ်နေ့နှစ်ချိန်တွေ့ရဘာမှသိကြရတဲ့သက်သာရမလားဘူးတက်ကသတင်းတွေပတ်သက်လာလို့ရှိရင်ရေးလို့ရှိရင်ဒါပြဿနာတက်နိုင်တယ်အဲ့ပေါ်ဥမာပေါ့ဒီစစ်လက်ထက်မှာပဲ unity ဆိုလို့ရှိရင်သတင်းတပုတ်ကြောင့်ပဲအခုလိုမျိုးဟိုနှစ်ချိန်ကြာများပေါ့ထောင်နေကြခံရတာဒါတွေရှိနေပြီဒါတော့မီဒီယာလွတ်လပ်ခွင့်ရအပြည့်အဝဘာမှမရှိသေးဘူးလို့တော့ကျမတို့အနေနဲ့မြင်တယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဆွေးနွေးခဲ့တဲ့ပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တရားလည်းရှိပါတယ်ကိုပူပူမြင့်တန်တွဲမြို့ပါကိုပူပူမြင့်ရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့မီဒီယာလောကနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ပထမအဆုံးဟုတ်ကဲ့ပြင်းစာနယ်တွေကလွတ်လွတ်လပ်ထောက်ခွင့်ရလာတာကိုတွေ့ရပါတယ်နောက်ပြီးတော့ရှိရင်ဒီမီဒီယာမှာလွတ်လွတ်လပ်ပြောခွင့်ရလာတာတွေကိုလည်းတွေ့ရပါတယ်ဒါပေမဲ့တစ်ခုရှိတာကတော့ဒီတခြားလိုင်းတွေတခြားမီဒီယာတွေနဲ့ရှင်းလိုက်တယ်နိုင်ငံတကာမီဒီယာတွေနဲ့ရှင်းလိုက်တယ်ဆိုရင်မြန်မာနိုင်ငံရဲ့မီဒီယာဟာတော်တော်ကျဆင်းနေတာကိုတွေ့နေရတယ်ဒီဒီနိုင်ငံမှာမီဒီယာတွေဖြစ်တဲ့ရုပ်မြင်သံကြားကဗီဒီယိုတို့ဆိုလို့ရှိရင်လည်းဒီ VOE တို့ BBC တို့နဲ့ရှင်းကြည့်လိုက်မှဆိုလို့ရှိရင်တော်တော်ကြီးကိုကျဆင်းနေတာကိုတွေ့နေရတယ်အစိုးရရဲ့ကောင်းကြောင်းကိုပဲပြောပြီးတော့အစိုးရလုပ်နေတဲ့အမှားယုံမှုတွေလွဲချော်မှုတွေဘာသာရေးမှဆိုတဲ့တစ်ဖက်သက်ဆံမှုတွေ ဒီဥစ္စာတွေကိုကြာတော့သူတို့ကပြောဖို့ကြာတော့သူတို့အနေနဲ့လွတ်လွတ်လပ်လပ်ပြောခွင့်မရဘူးလွတ်လွတ်လပ်လပ်ဝေဖန်ခွင့်မရဘူးသူတို့အနေနဲ့သူတို့အစိုးရကောင်းကြောင်သူတို့အဖွဲ့အစည်းကောင်းကြောင်ဒီလိုပဲတစ်ဖက်သက်ကြီးပဲလွတ်တစ်ဖက်သက်ကြီးပဲပြောနေတာပဲဒီလိုမီဒီယာလောကမှာအခုအထိတွေ့နေရသေးပဲအရက်သားအစိုးရပြောင်းလာခဲ့ပေမဲ့လည်းဒီစစ်အစိုးရနဲ့အရက်သားအစိုးရကိုပြောင်းလာခဲ့ပေမဲ့လည်းဒီမီဒီယာကတော့လုံးဝလွတ်လပ်မှုကတော့မရှိသေးဘူး
ဟုတ်ကဲ့ပါခင်ဗျ
ာကျေးဇူးပါကျွန်တော်ပြောချင်တ
ယ်အခုတချို့ကထောက်ပြနေရတာရှိပါတယ်ဒါကပရင့်မီဒီယာရဲ့အပိုင်းမှာလွတ်လပ်မှုကြီးကတော့ရလာတာမှန်တယ်ဒါပေမဲ့ဟို broadcast media ပေါ့နော်အတန်လွတ် media လုပ်ငန်းတွေမှာကျအစိုးရရဲ့ထိန်းချုပ်မှုကြီးကကြီးကြီးမားမားရှိနေတော့မယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆရာဦးကျော်ရင်မြင့်သဘောထားဘယ်လိုရှိပါသလဲခင်ဗျာဒီကိစ္စမှာ
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုသဘောတူပါတယ်ဗျာဟိုထပ်ပါတော့ခုကျွန်တော်တို့ FM နေ public လို့အင်ဂျီအိုလိုရနိုင်တဲ့ FM တွေရှိပြီမဲ့ SM တွေကသူတို့အတန်တွင်းမှာဒီအကုန်လုံးကိုတင်ပြပြီးမှတွင်ရတယ်လို့သူတို့ပြောပါတယ်အဲ့ဒီတော့ဒီချုပ်မှုကအပြည့်အဝရှိနေတဲ့အနေအထားမှာရှိနေတော့မှာပဲ
ဟုတ်ကဲ့ဦးတီယာသွေးသဘောထားခင်ဗျာကျွန်တော်တို့ဒီ broadcast media အပါအဝင်ပေါ့လေသတင်းမီဒီယာလွတ်လပ်ခွင့်တွေမှာတခြားလွတ်လပ်ခွင့်တွေပို့ပြီးချေချေမြန့်ရလာဖို့လိုတဲ့အပိုင်းတွေဘယ်အပိုင်းတွေကျန်နေသေးလဲ
အဓိကဆိုတော့ပြောတဲ့ဘောတော့ internet media ဆိုတော့သွတ်ထားပေးတယ်ဗျာ internet streaming media တွေလေကျွန်တော်ကဟိုကျွန်တော်တို့ဒီဗီဒီယိုနဲ့ပတ်သက်လို့လားဗီဒီယိုသတင်းတွေထုတ်တာတွေအဲဒါတွေဆိုလို့ကျွန်တော်တို့ပရင့်မီဒီယာတွေလိုပဲပြဿနာတက်တာမှတက်တာပေါ့နော်မကဲသင်းရတော့တော့ထုတ်ပြန်လို့ရတယ်ဟလားဘာမှတိရတက်တာမရှိတော့ဘူးအဓိကကျွန်တော်တို့တိုင်းပြည်မှာကပြည်ထဲမှာထုတ်ဆွဲနေကျွန်တော်တို့ဒီရုပ်မြင်သံကြားနဲ့ရေဒီယိုတွေကိုထိန်းထားတာတော်ဆိုးသေးတယ်ဟိုကျွန်တော်တို့ဒီလူလူကတွေပေါ့ပွားလာတယ်ဟိုပေါ့နော်ကျွန်တော်တို့ဒီ private sector နေပြီးတော့ဒီကနေ့ရထားတာကူပိုင်ပြီးတော့အထုတ်လို့မို့ဆိုတာမဖြစ်နိုင်အောင်ကိုတခါတည်းတော်တော်ကြီးကိုဟိုဥပဒေမှာလုပ်ထားရဲပေါ့နော်။နောက်ပြီးတော့ကျွန်တော်ရေဒီယိုဆိုလို့ရှိရင်တော်တော်ကဖြည်းဖြည်းချင်းသူကဟိုနီးစက်တဲ့အစိုးရနဲ့နီးစက်တဲ့တွေကိုချပေးတာတော့နောက်တစ်ခါဒီ station တွေအားလုံးကိုလည်းဒီမြန်မာတန်းနဲ့အတက်ဆုံးတာပြီးအချိန်မြင့်ရဆိုင်လို့ရအောင်အချိန်လေးကိုဖန်တီးထားတာဆိုတော့အထူးအနေနဲ့ကဟိုဒီမီဒီယာတွေပေါ်မှာအရန်ကားတဲ့ပေါ်တော့အရန်တတိထားလို့လည်းအဲ့တော့စိတ်ပေါ်တော့ဒါလည်းကျွန်တော်နိုင်ငံရေးနဲ့ဆက်ဆက်ပါပဲနိုင်ငံရေးကတပြေးပြေးရောက်လာတော့သူတို့လည်းတစ်ချိန်ချင်းလောက်လာမှာမတွေ့တော့ဘူးဒါပေမဲ့အခုအချိန်ကြီးကတော့ဒီလုပ်ငန်းတွေဟာတော့နိုင်ငံတကာမှာပြုရှင်တဲ့ FM လုပ်ငန်းတွေပါပြုရှင်တာကြောင်းနေပါတယ်ကျွန်တော်လောက်ကြတယ်ဆိုတော့ဟိုပြည်သူလူထုကပို့ပြီးတော့ချီကျွန်တော်တို့ဒီပုံကြီးကပေါ့နော်ပြည်သူလူထုပြောတာပုံကြီးကဒီကပို့ပြီးလုံးလက်လက်ဒီလုပ်ငန်းတွေမှာဒါအတန်နဲ့လုပ်ငန်းတွေနဲ့ရုပ်မြင်သံကြားထုတ်တဲ့လုပ်ငန်းတွေမှာဟိုပါဝင်ခွင့်ပါဝင်လာနိုင်အောင်လုပ်ပေးရမယ်ဒါမှကျွန်တော်တို့တိုင်းပြည်မှာရှိတဲ့ကျွန်တော်တို့ဒီပုဂ္ဂလိကလုပ်ငန်းပုဂ္ဂလိကခန်းကဏ္ဍအရန်ထိုးတက်လာမယ်အဲ့လိုပုံပဲဒါတွေလုံခြုံရေးနဲ့တက်အရန်တက်ဆိုင်နေဆိုပြီးအရန်စိတ်ကွတ်ထားတယ်ဥပဒေဒီမှာပါထည့်သွင်းထားတယ်ဥပဒေဒီနဲ့ပါစားစီထားတဲ့ပုံမျိုးရှိနေတာဒါကောင်းတဲ့လားလားမဟုတ်ဘူးဒါကတော့မကောင်းဘူးတော့
ဟုတ်ကဲ့ခင်ဗျာဆိုတော့အခုဒီပြီးခဲ့တဲ့ဒီရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအနိုင်ရသွားတဲ့အတွက်အစိုးရအသစ်မှာဦးဆောင်မှုလည်းရှိနေပါတယ်ဆိုတော့ဒါမဲ့ဒီ NLD ဦးဆောင်တဲ့အစိုးရအသစ်လက်ထက်မှာရောမီဒီယာလွတ်လပ်ခွင့်တွေပေါ်ရလာနိုင်မယ်လို့မျှော်လင့်လို့ရမလားဆရာဦးကျော်ရင်မြင်အမြင်ဆွေးနွေးပါအောင်ခင်ဗျာ
ပုံကတော့မီဒီယာလွတ်လပ်ခွင့်တွေရလာခြင်းမယ်လို့မျှော်လင့်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီ NLD ကိုယ်တိုင်ကဒီမိုကရေစီကိုပေါ်ဆောင်မယ်လို့ကြွေးကြော်ထားတာပါအဲ့ဒီတော့ဒီမိုကရေစီနဲ့စန့်ကျင်တဲ့မီဒီယာပြည်နှိမ်မှုတွေအားလုံးကို NLD ကပြောင်းပြန်လှန်ပြစ်ပြီးတော့မှမီဒီယာလွတ်လပ်ခွင့်တွေပြည့်ဝပေးမယ်အစိုးရတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်တော့မျှော်လင့်ပါတယ်
ဟုတ်ကဲ့ကျွန်တော်မက်ရှင်မဝဲသဘောထားလေးသိချင်ပါတယ်ခင်ဗျာဒီ NLD ပါတီအနေနဲ့ဒီမီဒီယာနဲ့ဆက်ဆံရေးရင်းနှီးမှုအတိုင်းအတာတွေကဒီအစိုးရတွေလက်ထက်မှာရောအားရချင်တဲ့ဆရာချင်းတွေမြင်ရလိမ့်မယ်လို့ယူဆလာခင်ဗျာ
အခုလက်ရှိအနေအထားမှာဆိုလို့ရှိရင်တော့ဗောဒီ NLD ကဒါအခုအနာလွဲပြီမဲ့ဆိုတာပဲရှိသေးတယ်ဗောလက်ရှိအနာကမရသေးဘူးလို့တော့ဆိုလို့ရတယ်ဒါကြောင့်မလို့ဒီလေးလပိုင်းအနာလွဲပြီးတဲ့နောက်ပိုင်းကျလို့ရှိရင်တော့ဒါကျမတို့အနေနဲ့တော်တော်သုံးသပ်မှာเนาะကျမတို့ကလည်းအခုဒီပြန်ကြားရေးလို့ဌာနမျိုးတွေဗောဒီစာပေစီစီရေးကပြီးခဲ့ပြီမဲ့ဒီပြန်ကြားရေးဌာနရှိနေသေးတယ်ဗောเนาะအဲ့ဒီမှာလဲဒါအထိုင်းလျောက်မီဒီယာသမားတွေကအဆင်မပြေမှုတွေတော်တော်များများလဲကြုံခဲ့ရတယ်ဗောကျွန်မရအခါကျတော့အစိုးရတည်းတစ်ခုပြောင်းလာတဲ့အခါမှာပေါ့ဒီလိုဌာနတွေနဲ့ဘယ်လိုရှေ့ဆက်ပြီးတော့မီဒီယာသမားတွေနဲ့ပဋိစပ်မှုတော့မှာအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်လာမလဲဆိုတာကိုကျမတို့ကတော့အခုချိန်မှာဟိုအတိအကျအနေနဲ့ဘာလို့မှဝေဖန်ပေးဖို့အဆင်မပြေသေးဘူးရှင်။ဘာဖြစ်လို့လဲဆိုတော့ဒီလေးလပိုင်းရဲ့အနာလွဲပြီးတဲ့နောက်ပိုင်းကိုကျမတို့ရှေ့ဆက်ပြီးတော့သုံးသပ်ဖို့လိုသေးတယ်လို့ကျမအနေနဲ့ထင်မြင်မိတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒီပြီးခဲ့တဲ့ debate တက်မှာပဲဒီမြန်မာနိုင်ငံမှာလှုပ်သွားတဲ့ဒီမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံမှာပြန်ချိုင်းဝန်ကြီးဦးရထွတ်ကပြောလာတာရှိပါတယ်ဒီပုဂ္ဂလိကနဲ့နိုင်ငံပိုင်မီဒီယာတွေဖွံ့ဖြိုးတိုးတက်အောင်အစိုးရတက်တက်မှာလှုပ်ခဲ့နောက်ထပ်ဟို လုပ်ဖို့ရည်ရထားတယ်လို့သူပြောတော့ပါတယ်ဒီထဲမှာဒီပြန်ကြားရေးဝန်ကြီးအစ်စ်ကိုတာဝန်နဲ့ဆက်လွှဲမယ်မီဒီယာကိစ္စနဲ့ပတ်သက်လို့နိုင်ငံတကာနဲ့ပေါင်းလုံးနေရတယ်ကိုဆက်လုပ်တင်မတင်အစိုးရတက်ကစဉ်းစားလိုက်မယ်အခုသူတို့ဒီညီလာခံတော်မှဒီစင်မှာကျင်းပတာဟာဒီနောက်ဆိုးရတဲ့အတွက်စဉ်းစားကြရတယ်ရအောင်သူတို့ရည်ရွယ်ဆွေးသွသဘောထားလေးကသူပြောသွားပါတယ်ဆိုတော့ဒီအခုလက်ရှိအစိုးရလက်ထက်မှာဆောင်ရွက်ခဲ့တဲ့ဒီမီဒီယာလုပ်ငန်းတွေကနောက်ဆိုးအနေနဲ့ဆက်ပြီးတော့ဟိုတည်ဆောင်သွားတဲ့ကိစ္စတွေဘာတွေရှိမယ်လို့ယူဆလဲဆရာဦးကျော်ရင်မြင့်သဘောထားဆွေးနွေးပါဦးခင်ဗျာ
တည်ဆောင်သွားတဲ့လည်းတည်ဆောင်မသွားတဲ့လည်းကျွန်တော်အရင်ပြောချင်ပါတယ်ဗျအဲ့ဒီဒီနေ့ကျွန်တော်ခကြီးသွားနေပါတယ်အောင်ပန်းလို့ရွှေညောင်လို့ကြောက်တဲ့အခါမှာပြောဖြစ်တဲ့စကားကဝန်ကြီးဌာနတွေဖောင်းပွားနေတဲ့အကြောင်းအဲ့ဒီအကြောင်းတွေကိုပြောဖြစ်ပါတယ်အသေးအရွယ်မတူဖြတ်သန်းမှုမတူတဲ့သူတွေနဲ့ပြောပြစေအားလုံးကကြံကြဲရေးဝန်ကြီးဌာနဆက်မရှိသင့်တော့ဘူးဆိုတဲ့အကြောင်းအရာကိုမတိုင်မြင်ပဲနဲ့တသဘောတည်းပြောပါတယ်ကျွန်တော်လည်းသူတို့နဲ့တသဘောတည်းပါပဲလာမယ့်2015မှာတာဝန်ယူမဲ့အစိုးရဖွဲ့တာဝန်ယူမဲ့ကြံကြဲရေးဝန်ကြီးကကြံကြဲရေးဝန်ကြီးဌာနကိုစောချပြတင်းမှုတွေလုပ်တင်တယ်လို့ထင်ပါတယ်ဒါကလုံးဝတည်ဆောင်မသွားတင်တာပါလက်ရှိကြံကြဲရေးဝန်ကြီးဌာနမှာဝန်ထမ်း3000ကျော်ရှိတယ်အဲ့ဒီဝန်ထမ်းတွေကိုပြည်နယ်နေရာတွေမှာပို့ပြီးတော့မှအလျှော့ချတာတွေလုပ်ရပါလိမ့်မယ်။အဆက်ပြတ်တည်ဆောင်သွားတင်တာကတော့ဒီပြန်ကြိုင်းဝန်ကြီးဌာနရဲ့လုပ်ငန်းတာဝန်တွေကိုတခြားဝန်ကြီးဌာနတွေကိုလွှတ်တောင်းပေးတင်ပါတယ်။ဥပမာရင်းကျေးမှုဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့မှစာပေကိန်းမှန်ကအလုပ်မျိုးတွေဆက်လုပ်ဖို့နောက်တစ်ခါကလေးစာပေဖွံ့ဖြိုးရေးလိုအားမျိုးတွေဆက်လုပ်ဖို့လို့ဆက်ပြီးတည်ဆောင်သွားတင်တယ်လို့မြင်ပါတယ်။နောက်တစ်ခါပြန်ကြဲရေးဝန်ကြီးတဲ့အနေနဲ့ဆက်လုပ်ဖို့ကြံနေသေးတဲ့ broadcasting law လို့ဟာမျိုးတွေကိုပြင်ရအောင်ဆက်ဆောင်သွားဖို့ဒုလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
Okay ဆိုတော့ကျွန်တော်ဆရာဦးတရားသွေးနဲ့လည်းပြန်ဆက်သွယ်လို့ရပါတယ်။ဆရာဦးတရားသွေးသဘောထားခင်ဗျ။ကျွန်တော်တို့ဒီအစိုးရတဲ့အနေနဲ့ဒီလက်ရှိအစိုးရလက်ထက်ကနေပြီးလက်လွဲလက်ပြောင်းလုပ်တဲ့ကိစ္စတွေနောက်ပြီးတော့ဖယ်ရှားပြစ်တဲ့ကိစ္စတွေဘယ်လိုမျိုးရှိမလဲ။ဥမာဆရာဦးကျော်ရင်မြင်ရတော့ဒီပြန်ကြဲရေးလို့ပေါ်စီမျိုးရမှာရှိတယ်လို့ပြောပါတယ်ဆိုတော့ဒီအစိုးရအပေါ်သတင်းဌာနတွေလို့သတင်းစာတွေလို့ဒီလိုမီဒီယာတွေရောဒီပြန်ကြားရေးဝန်ကြီးဌာနတွေရောဆက်ရှိဖို့လိုသေးလားဆရာဦးတရားသွေးသဘောထားဆွေးနွေးပါဦးခင်ဗျာ
အော်ဒီကပြန်ကြားရေးဝန်ကြီးဌာနဆိုတော့ဟိုကျွန်တော်တို့တိုင်းပြည်ဆက်ပြီးတော့မလို့အတောက်ပြပါဘာလို့ဆိုပြန်ကြားရေးဝန်ကြီးဌာနဆိုတော့တောက်လျှောက်သူကဝါရဆန်ချီတွေကိုတောက်လျှောက်ကျွန်တော်ပြီးကြတဲ့အဲအဲကျွန်တော်တို့ဒီဒီဆက်ဆိုရကာလမှာအော်အဲ့ဒီမတိုင်ခင်ဟိုဆိုရှယ်လေးသူရကာလမှာတော့ဝန်ဆောင်ကြတာပြီးခစ်စမင်းအရာတို့ရဲ့ဝါရဖန်ကြီးကိုတာဝန်ယူဆောင်ရွက်ဖို့တကူအမျိုးမျိုးပေါ့နော်ဒီပြန်ကြားရေးဝန်ကြီးဌာနဆိုပြီးထူထောင်ပြီးတော့အမျိုးမျိုးဆောင်ရွက်ခဲ့ကြတာပေါ့အခုချိန်ကျမှဒါတွေကျွန်တော်မလို့အတော့ဘလို့အကြောကျွန်တော်တို့ဒီဝန်ကြီးဌာနပေါ့နော်ပြန်ကြားပြီးတော့ဝန်ကြီးဆက်ထားတယ်ပါတယ်ကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီအစိုးရနဲ့ပတ်သက်လို့သိချင်းသိကြတဲ့ information တွေဒီနေ့အချက်အလက်တွေကိုထုတ်ပြန်ပေးဖို့တော့ပြောတာဝန်ယူဖို့လိုအပ်ပါလိမ့်မယ်နောက်တခြားပုံလေးရေးနဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်ဒါအစိုးရတက်ကနေဆက်မှတ်လာမယ်ဟလာအစိုးရအနေပြီးတာဝန်ယူဆောင်ရွက်တဲ့လေပြန်ကြားရေးနဲ့ဆက်ဆိုင်တဲ့ကိစ္စတွေပညာရေးဘူးဘူးကြတဲ့ပတ်သက်တဲ့ကိစ္စတွေဒီလိုမျိုးအစိုးရဆောင်ရွက်တဲ့ဒီစီမံကိန်းတွေနဲ့ပတ်သက်လို့ဘူးဘူးကြဟလာပြီးဖို့ information ပြီးဖို့ထုတ်ပြန်တဲ့ကိစ္စမျိုးတွေမှာဆောင်ရွက်ဖို့ရှိတဲ့ဌာနတစ်ခုနေတယ်ရှိနေတယ်လို့ထင်ပါ
ရဲ့ခင်ဗျာ။ဟုတ်ကဲ့မရွှေမုံရဲ့သဘောထားခင်ဗျာဒီအစိုးရအာဘော်တရင်ဌာနတွေလိုမျိုးပြန်ကြားရေးဝန်ကြီးဌာနလိုမျိုးအဖွဲ့အစည်းမျိုးတွေရောဆက်ရှိနေနေတယ်လို့ယူဆလားခင်ဗျာ
။ဟုတ်ကဲ့ယခင်ဒီစစ်ဆိုးရလက်ထက်ကလေးရပါတော့အခုချိန်ကြီးပေါ့ဒီကျမတို့ကဒီရသဆိုးရလက်ထက်မှာဆိုရင်လည်းပဲဒီပြန်ကြားရေးဌာနနဲ့မီဒီယာနဲ့ဆိုတာတရားစွဲပုံမှန်ပေါ့နော်တရားစွဲဆိုင်ရတာပြန်ကြားရေးဌာနကယူဆွဲတာများတယ်ဒါကြောင့်မလို့ပြည်ကြေးဌာနဆိုတာကကျမတို့မီဒီယာပေါ်မှာလည်းအဲ့လိုပေါ့အမျိုးသေးကြီးတလို့ပုံစံမျိုးလည်းဖြစ်နေရတယ်။ဒါကြောင့်မလို့ပြည်ကြေးဌာနကကျမတို့တို့လည်းလုံးဝမလိုအပ်တော့ဘူးလို့ထင်နေရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။တခုရှိတာကတော့ပေါ့လေမြန်မာနိုင်ငံရဲ့ဒီသတင်းမီဒီယာလောကဟာဟိုတက်တန်းနှုတ်နေသေးတယ်လို့တချို့ကဒီကြွန့်ကျင်မှုဘိုင်းမှာလည်းအားနည်းနေသေးတယ်ဆိုပြီးတော့တချို့ကထောက်ပြပြီးထူးထူးပြင်းတော့ဒီအာဏာပိုင်တွေပဲပိုင်ရပေါ့လေ။အထက်ကိုရှိဖို့လိုသေးတယ်ဆိုပြီးတချို့ပြောတဲ့အမြင်သဘောထားတွေလည်းကြားပါရဲ့။ဆိုတော့ဒီသဘောထားတွေပေါ်မှာရောဆရာဦးကျော်ရင်မြင်သဘောတူပါလားခင်ဗျ။
အဲလောကသဘောမတူပါဘူးဗျအဲ့ဒီအထင်းကုတ်တည်းရှိတဲ့တယ်လို့ပြောတဲ့သူတွေကတသက်မလူလူချင်းအထင်သေးတဲ့သဘောလူဘွားဝတဲ့သဘောတခြားသူတွေကိုကိုယ့်လောက်အသိဉာဏ်မရှိဘူးလို့ယူဆတဲ့သဘောမျိုးဖြစ်နေပါတယ်စပီစီစီကဒီထုတ်ကန်နေပြီးတော့အခုထုတ်တင်ကိုပြောင်းလိုက်တယ်အစိုးရပူပန်တဲ့လောက်ဘာမှကတောင်းကနေဖြစ်မလာပါဘူးအဲဒါကြောင့်မလို့အဲ့ဒီလိုစင်ဆာတို့စီစီရေးတို့ဆိုတာဒီကျွန်တော်ကတော့လုံးဝမလိုအပ်ဘူးလို့မြင်ပါတယ်အဲ့ဒီလိုရှိတဲ့လူမြင်တဲ့သူတွေကလူလူချင်းအထင်သေးတဲ့အမြင်တွေလို့သာဝေဖန်နေမှာတကား
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ပါဝင်ဆွေးနွေးပေးကြတဲ့သတင်းစာဆရာဦးကျော်ရင်းမြင့်ဂျပန်သတင်းဌာန NHK ရဲ့ဦးတီယာသွေးတမကသတင်းချန်နယ်ရဲ့သတင်းတောက်ချုပ်မဆွေမောအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။